Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2018ခုနှစ်စက်တင်ဘာလ12ရက်အင်္ဂါနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်စမအင်ဂျင်လိုက်ပါ
ကျမကတော့ဆုံးမြတ်မှာပါရှင်။အကြမ်းဖက်သမားတွေဗမာမှာပုံအောင်နေလို့မရဘူးလို့ဒေါမလာဒေါ်နယ်ထရမ်ကစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုနှစ်ပတ်လည်ခန်းနာမှာပြောကြားသွားပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့အခြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆက်ပြီးဖြစ်နေတဲ့ပဋိပက္ခအခြေအနေပတ်သက်လို့အမေရိကန်သမ္မတအင်ဂျူရောကမနေ့ကဗားရီပြောဆိုလိုက်ပါတယ်လေ။
The United States is deeply troubled by the ongoing crisis in Burma where at least 300,000 people have fled their homes in the wake of
ဒါကတော့တကြောပြန်ဖြစ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ဆက်တွဲမှာတဖက်နိုင်ငံကိုဒုက္ခသည်တွေတိမ့်နေချီအလုံးရင်းနဲ့ထွက်ပြေးခိုလိုနေရတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်နေတဲ့အကြောင်းအင်ဂျူရောပြောခွင့်ရအမျိုးသမီးကသတင်းတောက်တွေကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်။အလားတူပဲကုလသမဂ္ဂကနေဒီဘင်္ဂလားဒေ့ရှ်နိုင်ငံကိုဖက်ပြေးခိုလုံနေသူတွေနဲ့ပတ်သက်ပြီးတော့အကူအညီတွေအထောက်ပံ့တွေအရေးတကြီးလိုအပ်နေတဲ့အကြောင်းပြောဆိုလိုက်တာကိုလည်းတင်ပြပေးဖို့ရှိပါတယ်။တခါဒေါ်အောင်ဆန်းစုကြည်နဲ့ RCSSSA ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံတာကိုလည်းတင်ပြပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုမှာစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှု16နှစ်ပြည့်နှစ်ပတ်လည်ခန်းနာမှာအကြမ်းဖက်သမားတွေဗမာမှာပုံအောင်နေလို့မရဘူးလို့သမ္မတဒေါ်နယ်ထရမ်ကပြောကြားခဲ့ပါတယ်။ရိုင်းဆိုင်ကြမ်းကြုတ်တဲ့လူသက်သမားတွေကိုအမေရိကန်ကလိုက်မရှာနိုင်တဲ့နေရာကဘာမြေပေါ်မှာမရှိဘူးလို့ပန်တဂွန်စစ်ဌာနချုပ်မှာပြုလုပ်တဲ့အထိမ်းမှတ်ခန်းနာမှာသမ္မတထရမ်ကပြောကြားခဲ့တာပါ။2011ခုနှစ်စက်တင်ဘာ17ရက်ကအကြမ်းဖက်သမားဒီခါမှာ2000ခုနှစ်စက်တင်ဘာ17ရက်ကအကြမ်းဖက်သမားတွေကလေးမြန်ကိုအပိုင်စီးတိုက်ခိုက်ခဲ့တဲ့ထဲမှာပန်တဂွန်စစ်ဌာနချုပ်လည်းပါဝင်ပါတယ်။အမေရိကန်မျိုးပေါ်မှာအဆိုးဆုံးအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့စက်တင်ဘာ17ရက်တိုက်ခိုက်မှုကြောင့်အမေရိကန်ဟာပို့ပြီးတော့မှခိုင်မာအင်အားတောင့်တင်းလာခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကလည်းပြောကြားခဲ့ပါတယ်။တိုက်ခိုက်ခံရမှု16နှစ်ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုနယူးယောက်မြို့က World Trade Center အဆောက်အဦးကြီးတွေနေရာအပါအဝင်နေရာတော်တော်များများမှာတင်းနှံလာနေကပြုလုပ်ခဲ့ပါတယ်။ Washington မြို့တော်စီဥတီသွားတဲ့စစ်တုဒ္ဒမြောက်လေယာဉ်ပြတ်ကျခဲ့တဲ့ Pennsylvania ပြည်နယ်တွေက Shanksville မြို့ကအထိမ်းအမှတ်အခမ်းအနားကိုတော့ဒုသမ္မတ Mike Pence တက်ရောက်မိန့်ခွန်းပြောပါတယ်။လေယာဉ်ပြန် Washington မြို့တော်ကိုမရောက်အောင်အကြမ်းဖက်သမားတွေကိုအတင်းဝင်လုံးခဲ့တဲ့ခီးတွေတွေကိုဒုသမ္မတ Pence ကဂုဏ်ပြုပြောကြားခဲ့ပါတယ်။
နျူကလ িয়ার နဲ့မစ္စိုင်းတုံးချင်စမ်းသပ်ပြလုပ်မှုတွေဆက်ပြီးတော့လုပ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုတုံ့ပြန်တဲ့အနေနဲ့စီးပွားရေးအရေးယူပိတ်ဆို့မှုတွေအသစ်ထပ်ပြီးတော့လုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကစွန့်ပြတ်ချက်မူကြမ်းကိုပြီးခဲ့တဲ့နိုင်ငံပိုင်းတွင်ကပဲအဖွဲ့ဝင်နိုင်ငံအများစုထောက်ခံခြင်းနဲ့အသစ်ချမှတ်လိုက်ပါပြီ။အခုစွန့်ပြတ်ချက်ဟာမြောက်ကိုရီးယားကိုအပြင်းထန်ဆုံးလုံခြုံရေးကောင်စီကနေချမှတ်တဲ့စွန့်ပြတ်ချက်တစ်ခုလည်းဖြစ်ပါတယ်။ရေနံတင်သွင်းမှုတွေမြောက်ကိုရီးယားကိုကန့်သက်ဖို့နဲ့မြောက်ကိုရီးယားရဲ့ချီတဲ့ပို့ကုန်တွေကိုပိတ်ပင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာပေါ်ပါတယ်နျူကလ িয়ার နဲ့ဒီဇိုင်းတုံးချီစမ်းသပ်မှုတွေအတွက်လိုအပ်တဲ့ဝင်ငွေတွေကိုရော့ချသွားအောင်လုပ်ဖို့ရည်ရွယ်ပြီးတော့အခုလိုမျိုးတန်ခတ်ရေးယူမှုလုပ်ခဲ့တာပါဆွေးနွေးညှိနှိုင်းမှုတွေလုပ်လာအောင်လဲဖိအားတွေတိုးပြီးတော့ညှိလိုက်တဲ့သဘောလည်းဖြစ်ပါတယ်နိုင်ငံရေးအဖြေရှာဖို့တွန်းအားပေးတဲ့အနေနဲ့မြောက်ကိုရီးယားကိုအခုလိုမျိုးပို့ပြီးတော့ပြင်ထန်တဲ့အရေးယူမှုထပ်ပြီးတော့လုပ်ရတာလို့ကုလသမဂ္ဂဆိုင်ရာတည်တည်တမ်မကြီး François Dolé ကပြောဆိုပါတယ
်အမေရိကန်ပြည်ထောင်စုမှာတော့ဒီအင်အားပြင်းအာမဟာရီကိန်းမုန်တိုင်းတိုက်ခိုက်ခံထားရတဲ့ Florida ပြည်နယ်တောင်ပိုင်းကျွန်းစုတွေပေါ်မှာနေထိုင်နေကြသူတွေအနေနဲ့နေရပ်ပြန်နိုင်ဖို့သတင်းပတ်နဲ့ချီကြားနိုင်တယ်လို့အင်ဂျူရောကပြောကြားခဲ့ပါတယ်မုန်တိုင်းတန်ကြောင့် Florida Keys ကျွန်းစုတွေနဲ့ပြည်မကြီးကိုဆက်သွယ်ထားတဲ့တံတားတွေပျက်စီးသွားတဲ့အတွက်ပြင်းစင်ပြီးမှပဲဒီဘေးလွရာပြောင်းရွှေ့ခိုးလိုနေတဲ့ဒေသခံတွေနေရပ်ပြန်နိုင်မယ်လို့အမိမြေလုံခြုံရေးဆိုင်ရာအကြံပေးတွန်ဘော့ဆက်ကနင်းလာနေအင်ဂျူရောသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အဲ့ဒီကျွန်းစုတွေပေါ်မှာအများအားနေထိုင်သူ 9,000 လောက်ရှိပါတယ်။နောက်အဲ့ဒီကျွန်းစုတွေဟာကမ္ဘာလှည့်ခီးတွေအလားများတဲ့ကျွန်းတွေလည်းဖြစ်ပါတယ်။ တနင်္ဂနွေနေ့တုန်းကတိုက်ခတ်သွားတဲ့အာမဟာရီဂိမ်းမုန်တိုင်းကြောင့်ပျက်စီးမှုအတိုင်းအတာဘယ်လောက်ရှိသလဲဆိုတာကိုဖလော်ရီဒါပြည်နယ်တာဝန်ရှိသူတွေတနင်္လာနေ့တုန်းကစတင်စစ်ဆေးသုံးသပ်နေကြပါတယ်။အာမမုန်တိုင်းဟာတနင်္လာနေ့ကတော့အင်အားလျော့သွားပြီးအပူပိုင်းမုန်တိုင်းအဖြစ်နဲ့ဖလော်ရီဒါပြည်နယ်မြောက်ပိုင်းနဲ့ဂျော်ဂျီယာပြည်နယ်တွေဘက်ကိုဆက်ပြီးရွေးချယ်သွားပါတယ်။မုန်တိုင်းဝင်တဲ့ဒေသတစ်လျှောက်မိုးသီးထန်စွာရွာသွန်းတဲ့အတွက်မက္ဆီကိုပင်လယ်ကွေးမှာရှိတဲ့ဒီဖလော်ရီဒါပြည်နယ်နောက်ဖက်ကမ်းရိုးတန်းဒေသကနေအရှေ့ဘက်အတ္တလန္တိတ်သမုဒ္ဒရာကမ်းရိုးတန်းဘက်မှာရှိတဲ့ Jacksonville မြို့အထိကိုနေရာတော်တော်များများရှည်ကြည့်နေပါရဲ့ရှင်
။ရုရှားနဲ့အမေရိကန်နိုင်ငံကြားရှိနေတဲ့ပြဿနာတွေကိုဖြေရှင်းရေးလမ်းကြောင်းတစ်ခုစပြီးတော့ရှာဖွေဖို့ရုရှားတူတရနိုင်ငံခြားရေးဝန်ကြီးဆာဂျီရိုက်ခော့ဖ်ကအမေရိကန်ကိုတက်တွန်းလိုက်ပါတယ်။ဖင်လန်နိုင်ငံဟယ်ဆင်ကီမြို့တော်မှာအမေရိကန်ဒုလက်ထောင်နိုင်ငံခြားရေးဝန်ကြီးသောမတ်ရှန်နွန်နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးတို့တွေ့ဆုံခဲ့ကြတုန်းကအမေရိကန်နဲ့ရုရှားနိုင်ငံကြားအနောက်ရှက်ဖြစ်စည်းတွေကိုရပ်တန့်ပြီးနှစ်နိုင်ငံပြည်လည်ရေးဖြေရှာကြဖို့အခုလိုတိုက်တွန်းခဲ့တာပါ။နှစ်နိုင်ငံကြားတင်းမာမှုတွေကလနဲ့ချီပြီးတော့ကြီးကြီးမားမားရှိလာနေခဲ့တာပါ။ဒီတင်းမာမှုတွေပြည်လည်ရော့ပါရေးပြောဆိုကြဖို့ဖင်လန်နိုင်ငံကိုအမေရိကန်ဒုလက်ထောက်နိုင်ငံရဲ့ဝန်ကြီးမနေ့တုန်းကရောက်လာခဲ့တာဖြစ်ပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားဘက်ကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကနေစပြီးတော့တင်းမာမှုတွေဟာအမေရိကန်နဲ့ရုရှားနိုင်ငံကြားပို့ပြီးတော့မြင့်တက်လာခဲ့တာ
ပါ။ UAV ကတည်းကမနေ့ဖက်မြန်မာဘာသာစစ်စစ်လေးကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 432ကလိုင်းဒိုမီတာ40 kHz 4433ရလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံကနေလူပေါင်း3သိန်းလောက်နေရစွန့်ထွက်ပြေးနေရတဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေတဲ့အပေါ်မှာအင်မတန်စိုးရိမ်နေလို့အင်ဂျီရောကပြောကြားခဲ့ပါတယ်။ဩဂတ်လ25ရက်နေ့ကလုံခြုံရေးစခန်းတွေအပေါ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဆက်တွဲဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တနင်္လာနေ့ကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူဆာရာဆန်ဒက်စ်ကအခုလိုပြောခဲ့တာပါ။လုံခြုံရေးစခန်းတွေအပေါ်တိုက်ခိုက်ခဲ့မှုနဲ့ဒီအကြမ်းဖက်မှုတွေဆက်ဖြစ်နေတဲ့အပေါ်ထပ်မံပြစ်တင်ရှုံချတယ်လို့လည်းပြောခွင့်ရသူဆန်ဒက်စ်ကပြောကြားသွားပါတယ်။ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအလုံးရင်းနဲ့ထွက်ပြေးခိုလုံနေတဲ့ကိစ္စနဲ့ပတ်သက်လို့အင်မီရောကပြင်းပြင်းထန်ထန်ပြောကြားခြင်းမရှိဘူးလို့လူ့ခွင့်ရေးအဖွဲ့တွေရဲ့ဝေဖန်မှုတချို့ရှိနေချိန်မှာအင်မီရောပြောခွင့်ရသူကအခုလိုပြောခဲ့တာပါ။အမေရိကန်နိုင်ငံသားရေးဌာနကတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာတင်းမာမှုတွေရော့ပါသွားအောင်လို့တပ်ဆိုင်သူအားလုံးကဆောင်ရွက်ကြဖို့အတွက်တိုက်တွန်းထားပါတယ်။ကြီးမားတဲ့စိန်ခေါ်မှုကြီးတွေကိုအမွေဆက်ခံထားရတဲ့မြန်မာအစိုးရအနေနဲ့ပြဿနာတွေဖြေရှင်းတဲ့နေရာမှာအထောက်အကူဖြစ်မဲ့အကူအညီတွေအမေရိကန်အစိုးရကပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့တောင်အာရှရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကတောက်ချနေတော့ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကလည်းရခိုင်ပြည်နယ်ထဲကအကြမ်းဖက်သူတွေကိုမြန်မာအစိုးရကနှိမ်နင်းတဲ့အပေါ်အမေရိကန်ပြည်ထောင်စုကထောက်ခံပေမဲ့လူသားချင်းစာနာတဲ့အကူအညီလိုအပ်နေတဲ့သူတွေကိုအကူအညီပေးဖို့တိုက်တွန်းခဲ့ပါတယ်။အဲဒီသူတွေရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုအကာအကွယ်ပေးတဲ့အခြေအနေမျိုးတကယ်တမ်းရောက်အောင်လဲတိုက်တွန်းသွားမှာဖြစ်တယ်လို့တောက်ချနေတော့ကပဲနီကီဟေလီကပြောကြားခဲ့ပါတယ်
။ရခိုင်ပြည်နယ်အတွင်းမှာပို့ပြီးတော့ဆိုးဝါးနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကနေတရားဝင်စီရေးခေါ်ယူပြီးဆွေးနွေးဖို့လူမျိုးရေးကောင်စီရဲ့အလက်ကျအဖွဲ့ဝင်ဆွီဒင်နဲ့အမေရိကန်အဖွဲ့ဝင်ဗြိတိန်နိုင်ငံတွေကနေပြီးတော့စက်တင်ဘာလ17ရက်တင်းနာနေတုန်းကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာဗြိတိန်သမ္မတကြီးမက်သျူးရိုက်ခော့ဖ်ကသတင်းတောက်တွေကိုပြောရတဲ့အထဲမှာမြန်မာပြည်နဲ့ပတ်သက်ပြီးအခုလိုဆိုပါတယ်
။ We've asked for a formal discussion in the Security Council on Wednesday and that is a next step which I
လူမျိုးရေးကောင်စီအနေနဲ့ဗုဒ္ဓဟူးနေ့မှာမြန်မာအရေးတရားဝင်ဆွီနွေးဖို့ကျွန်တော်တို့တောင်းဆိုခဲ့ပါတယ်။ဒါဟာတနည်းတဖုံကြီးညာချက်ထွက်လာစေဖို့ဥတည်စေတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံစီကိုထွက်ပြေးခဲ့ကြတာအရေးအတွက်ကတိတ်ညာနေတာကိုကြည်ချင်းအားဖြင့်အခြေအနေဟာပိုဆိုးဝါးလာတာကြောင့်လူညုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့စိုးရိမ်မကင်းဖြစ်ကြတဲ့အရေးလက္ခဏာလို့ကျွန်တော်ထင်ပါတယ်
။ဗိုလ်တဖွဲ့နဲ့မှချင်းပဖို့ရှိတဲ့လူညုံရေးကောင်စီဆွေးနွေးပွဲကိုတကားပိတ်ကျင်းပဖို့ရှိပေမဲ့လည်းတိုင်ပင်နှီးနှောတဲ့အနေအထားလည်းဖြစ်နိုင်ပြီးဒါဟာကောင်စီဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်တယ်လို့ပြဒိန်တမ္မကြီးကဆိုပါတယ်။ဩဂုတ်လ30ရက်နေ့တုန်းကလည်းတမ္မကြီးရိုက်ခော့ဖ်ရဲ့တိုက်တွန်းချက်အရရခိုင်ပြည်နယ်ရေးလူမျိုးရေးကောင်စီမှာရေးပေါ်စီဝေးခေါ်ယူခဲ့ပြီးတော့အသေးစိတ်ဆွေးနွေးချက်တွေကိုတော့မထောက်ပြန်ခဲ့ပါဘူး။ဒါပေမဲ့တက်ဆိုင်သူတွေအားလုံးအနေနဲ့တင်းမာမှုတွေရော့ကျသွားအောင်လုပ်ပြီးတော့မစ္စတာအန်နန်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်လာပါဝင်ရေးရှိဖြေတွေကိုရှာတဲ့နယ်လို့တမ္မကြီးရိုက်ခော့ဖ်ကသတင်းတော်တွေကိုပြောပါတယ်။ပ ပြည်ထောင်စုကလည်းကိုလိုမကာတွင်မှုချုပ်အန်တိုနီယိုကူတရက်စ်ကလည်းရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာကဘီတုခကြီးကိုရှောင်ရှားနိုင်ရေးထင်းထင်းသိမ်းသိမ်းလှုပ်ဆောင်ဖို့မြန်မာအစိုးရကိုလူမျိုးရေးကောင်စီဖော်ဝင်နေနေနဲ့ PRP ကောင်စီဥက္ကဋ္ဌကိုတိုက်တွန်းခဲ့ပါတယ်တင်းနာနေတုန်းကတော့
ရိုဟင်ဂျာပြည်ထနာကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းဖို့အတွက်နိုဗယ်ငြိမ်းချမ်းရေးဆုရှင်ဒေးဗစ်ဖုန်းတော်ကြီးဒလိုင်လာမာကဒေါန်ဆန်းစုကြီးကိုတိုက်တွန်းလိုက်ပါတယ်အခြေအနေတွေပိုပြီးဆိုးဝါးလာနေတဲ့စိတ်မကောင်းစရာအခြေအနေအပေါ်သူ့အနေနဲ့ဘလောက်မယုံကြည်နိုင်အောင်ဖြေရတယ်ဆိုတာသိစေချင်တဲ့အတွက်စာရေးသားပေးဖို့ရာဖြစ်တယ်လို့ဖုန်းတော်ကြီးဒလိုင်လာမာရဲ့စ Karunga, Dong San Suji, Oza, Lamu, Nine, and Nietago, Don Tabiro, Muslim at Taiwan, Region, Niare, Pietanago, Ninian, Chan Chan, Pierce, Taidonga, Ragule, Aisari, Mapianbiro, Jinun Tabare, Pietanaha, Po Sola, the Lu, a Champamuri, Po Dola, Nira, Duyare, Dretuni, Sabia Delo, Vio, A Diva Tanaga, Yashide, Pono, Giasare, Maji Tabare.
နောက်ဆုံးရသတင်းတွေကိုမဆုမျက်မုံနဲ့ကြောင်လင်တို့ကပြပြပါရပါအခုဆက်လက်ပြီးတင်ဆက်မဲ့သတင်းလွှာမှာလေရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဆက်ပြီးဆိုးရွားနေတဲ့အပေါ်အမေရိကန်သမ္မတအင်ဂျူဒိုရဲ့သဘောထားကြေညာချက်ကိုဆက်ပြီးတော့ပြောပြမှာပါရှင်
The
United States is deeply troubled by the ongoing crisis. In Burma, where at least 300,000 people have fled their homes in the wake of attacks on Burmese security.
American people on Sunday night, Myanmar nation ma le shi phit bwa ni de pribakha ne pat de lu lun swa so yin mikin phit le shi ba de. Okula 25 ye ni ga Myanmar long jung ni skan twi tai khai khan ga ya pi lu a ne song 3 thing law o ain sun khwa thwet pi ga ja ya ba de. Di tai khai mu twi pyin naw set twe phit bwa de a chan phet mu twi ne pat de lu American people on su ga pyin pyin tan tan shung cha ba de.
Data Drenamaka, Nanganaga, Yakat Lare, Yakindine, Yego, American Soyaga, Lun Soy McKin, Tinida, Tinshani Bime, Throw Bowing, Kuniame, Abima, a cat at that tree, she needed Lumianjau, Nima Ye Jenjendu, American Bamaka, Davis Steinbaka, Akulub Yavare.
Well, I think the U.S. has got to be very concerned about this. This is clearly a case.
Lashi Chinevo, American Piranzu, Nine, Lungo Soy McKin, Tinida, Lucano Timare. American Piranzu in a Didemaka Pupi, Lona Bime, Eddie to Akanta and Yaji Shinidawa. Yamaninga, Kodai Pishiam, Pirin Piatana, Chinibare. The Chinema, Di Piatanaha, Palau Kaka de Lesurale, General Tibare. Don Sansuja, Sitago, Matin Chona, Bulu, General Timare. Now be the Ichene to Kulong Boma, two below Tonta de Lesura, General Tija Matiwa, Tijaragara, Don Sansuji in a Aya alone to a Yenyan at Pigo, Lojimaga, Tijabare.
The chain name of the Democrat Party, Mamia Puejike, Joe Crowley, Republican Outlet of Mayor Steve Chaperto Naugale. Yakamine, a Jampamuri, Pinida, Cheniha, Jamapue, Gaunidi, Throne, Lo Imadama, Soimakim, Timida, Menega, Tinaja, Topian Gavare, a tooth of him, Yamalong Joy, Tatripeka, Rohinja, a Yataripo, a Tankumshi, Nainemuri, Shinida, Suret, the Rinrigu, Throne, Lombe, Soimija, Eritina, Jama, Popia, Tavare. Ludajin Sanamusaya, Pedo Kago, Amen Doka Yola, Zed, D. Chenigo, American Pitanzuga, Usandi, Mapimini, Pishin, Pedin Downle, Dagdon Tavare, Dabin, Yamanangama, Leshi Pilo Nidayo, Nama Pilo Met, Sepasaya, Thin Andrigo, Sapi Malope, Yetame, Suramu, American Pitanzu Nine, Yama Sitago, the deep Pedin Downle, Yeda Tavare, Akuru, Jade Pinide, Tima, a few the boss on it, Yaletri, Tolabu, Yama Sitane, Sesayi, Bovi Gamo on Lotin Lumi.
I think that the idea that you would cut off relations with the Burmese military is a mistake.
အခုလိုအချိန်မှာမြန်မာစစ်တပ်နဲ့ဆက်ဆံရေးဖြတ်တောက်ဖို့ဆိုတဲ့အယူအဆဟာမှားယွင်းပါတယ်။တခြားတိုင်းပြည်တွေမှာစစ်တပ်နဲ့ပဋိပက္ခဖြစ်နေခြင်းအဲ့ဒီစစ်တပ်နဲ့တိုင်းနိုင်ငံများအပြုသဘောဆောင်တဲ့ဆက်ဆံရေးတုံ့ပြန်သင့်ပါတယ်။ဒါကြောင့်အလွန်အခက်အခဲရှိနေတဲ့အခုလိုအချိန်မျိုးမှာမြန်မာစစ်တပ်နဲ့စစ်ဖက်ဆန်ရံနဲ့မပတ်သက်တဲ့သင်တန်းတွေပေးတာ ဆက်ဆံတာဆရာတွေကိုမြန်မာစစ်တပ်လုတ်တင်ပါတယ်နှစ်နဲ့ချီပြီးစူးစမ်းတိဆောက်ခဲ့တဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်နေတယ်ဆိုတဲ့မြန်မာနိုင်ငံရဲ့ဂုဏ်သိက္ကဟာ နိုင်ငံတကာမှာကြာဆင်းနေပြီဆိုတာမြန်မာအစိုးရရောစစ်တပ်ကပါနားလည်သင့်ပါတယ်။ဒါဟာနိုင်ငံတကာရဲ့တုံ့ပြန်ချက်ဖြစ်ပြီးမြန်မာနိုင်ငံအတွက်လည်းမကောင်းပါဘူး
။ဒီတော့အမေရိကန်ထက်လွတ်တော်မှာပြီးခဲ့တဲ့သတင်းပတ်ကရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေပေါ်ပါတီနှစ်ခုပေါင်းပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့အကြီးတန်းလုပ်ရက်တွေကိုပြစ်တင်ရှုံချကြောင်းနဲ့အခြေအနေကိုဟန်တားဖို့လည်းဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းထားပြီးအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSC အစွန်းရောက်အကြမ်းဖက်အဖွဲ့ကိုပြစ်တင်ရှုံချကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အလားတူပြီးခဲ့တဲ့တောက်ကြနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှေ့တောင်အာရှရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကလည်းရခိုင်ပြည်နယ်အရေးအထူးရှင်းလင်းပွဲပြုလုပ်ခဲ့ရမှာကြေးရွာတွေမိရှုခံရတာလူအများပြားအိုးအိမ်ဆွန့်ခွာထွက်ပြေးနေရတာတွေအပါအဝင်မတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မိကြောင်းပြောဆိုခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဒါမှမဟုတ်တရင်းနောက်တွေကိုတွားခွင့်ပြုဖို့ကိစ္စဒါ့အပြင်ပိုပြီးအရေးပါတဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စစရရီနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုနေပါတယ်လို့လည်းမစ္စတာမာဖီကတရင်းနောက်တွေကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေဖြေရှင်းဖို့အတွက်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရအနေနဲ့ဝင်ခွင့်ပြုဖို့ကော်ဖီအာနန်ဦးဆောင်တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလည်းအကောင့်တည်းဖော်ဖို့ပက်ထရစ်မာဖီကတိုက်တွန်းခဲ့ပါတယ်ရှင်။အင်္ဂါနေ့နဲ့ခင်ပြွေးမြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။အခုဆက်လက်ပြီးတော့လေကျမတို့ဒီရခိုင်ပြည်နယ်မြောက်ပိုင်းအရေးသတင်းနဲ့ပတ်သက်ပြီးတင်ပြမှာပါဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာနိုင်ငံဘက်ကနေအလုံးရင်းနဲ့ထွက်ပြေးခိုလုံလာကြသူတွေများလို့တဲ့အတွက်သူတို့ကိုအကူအညီပေးဖို့နောက်ထပ်အထောက်အပံ့တွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်အသေးရောက်လာတဲ့ဒီလူပေါင်း3သိန်းကျော်အတွက်ဒေါ်လာ89တန်းဖို့အရေးပေါ်အကူအညီရေးအစီအစဉ်တွေလုပ်နေတယ်လို့လေကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတီဖင်ဒူဂျရက်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မဆုမြတ်မွန်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်
။ဩဂတ်လ25ရက်နေ့ကနေစက်တင်ဘာ10ရက်နေ့အထိရခိုင်ပြည်နယ်ထဲကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဘက်ရောက်လာသူ3,100လောက်ရှိပြီးတော့အလုံးအရင်းနဲ့ရောက်လာနေတဲ့ပမာဏရောကျသွားမဲ့အခြေအနေမရှိဘူးလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ကုလသမဂ္ဂရဲ့မိတ်ဖက်အဖွဲ့အစည်းတွေဒေသခံတွေကရောက်ရှိလာသူတွေအတွက်အစားအသောက်နေစရာ၊ကျန်းမာရေးစောင့်ရှောက်မှုနဲ့တခြားလိုအပ်တာတွေကိုထောက်ပံ့ပေးထားတယ်လို့ဒီနေ့လာနေ့ကသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ပြောခွင့်ရသူစတီဖင်ဒူဂျာရစ်ကပြောကြားသွားပါတယ်။အသေးရောက်ရှိလာသူတွေကိုနေရာတစ်ခုတတ်မှတ်ပြီးတော့နေရာချထားပေးနိုင်ဖို့အတွက်ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အရေးပေါ်ကြိုးစားနေပြီးနောက်ထပ်ကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့မစ္စတာဒူဂျာရစ်ကအခုလိုပြောပါတယ်
။ The scale and speed of the influx of people from Myanmar has overwhelmed capacity on the ground and additional resources are needed.
မြန်မာနိုင်ငံဘက်ကနေအလုံးအရင်းနဲ့ရောက်လာကြတဲ့နှုန်းနဲ့ပမာဏများလွန်းလာကြောင်းမနိုင်မနှင်းဖြစ်နေပြီးနောက်ထပ်အကူအညီတွေလိုအပ်နေပါတယ်။အသေးရောက်လာသူ3သိန်းကျော်အတွက်မဖြစ်မနေလိုအပ်တဲ့အရေးပေါ်အကူအညီတွေပေးနိုင်ဖို့အတွက်ဒေါ်လာ89တန်းဖို့ကနဦးကူညီရေးအစီအစဉ်တစ်ခုကိုကူညီကယ်ဆယ်ရေးအေဂျင်စီတွေကပြင်ဆင်ထားပါတယ
်။ဩဂတ်လ25ရက်နေ့တုန်းကနေဆက်လုံခြုံရေးစခန်း30ဝန်းကျင်ကို ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကရှင်းလင်းရေးတွေကိုစတင်လှုပ်ဆောင်ခဲ့ပါတယ်။မောင်တော်ခရိုင်တွေကမွတ်စလင်တွေသာမကအကြမ်းဖက်တိုက်ခိုက်သူတွေရဲ့ရန်ကြောင့်ရခိုင်တိုင်းရင်းသားတွေနဲ့တခြားဒေသခံအများအပြားလည်းဘေးလွတ်ရာမှာထွက်ပြေးခိုးလုံနေကြရပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံအိုချာရဲ့အပြောအရရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေကြောင့်အရတားအလုံးအနည်းနဲ့ရင်ဆိုင်နေကြရပြီးတောင်းနဲ့ချီတဲ့သူတွေဟာလည်းနေအိမ်တွေကိုဆွန့်ခွာနေကြရပါတယ်။ရသေးတောင်မြို့နယ်တွေကမွတ်စလင်ဒုက္ခသည်တွေအလုံးထွက်ပြေးသွားကြပြီလို့ပြောခွင့်ရသူစတီဗင်ဒူဂျာရစ်ကပြောပါတယ်
။ The government has said that all of 3,500 Muslims living in 3 camps in the Ratchindong township have left the site and are now believed to be heading towards the Bangladesh border.
ရသေးတောင်မြို့နယ်တွေကဒုက္ခသည်စခန်း3ခုမှာနေထိုင်နေကြတဲ့မွတ်စလင် 3,500 လုံးအဲ့ဒီနေရာမှာမရှိကြတော့ဘူးလို့အစိုးရကပြောပါတယ်။အဲ့ဒီလူတွေဟာအခုဘင်္ဂလားဒေ့ရှ်နယ်စပ်ဖက်ထွက်ခွာသွားကြပြီလို့ယုံကြည်ရပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကတော့ရပ်ထားရတယ်။ဒါမှမဟုတ်လုပ်ငန်းတွေအကြီးအကျယ်ထိခိုက်နေပါတယ်။အဲ့ဒါကြောင့်အစားအသောက်ထောက်ပံ့မှုရရှိနေကြသူ 3,900 လောက်အကူအညီမရတော့ပါဘူး။1,000ခွဲလောက်လည်းအခြေခံကျန်းမာရေးစောင့်ရှောက်မှုမရနိုင်ကြတော့ပါဘူး။
လူဦးရေများပြားပြီးကမ္ဘာအစင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဒုက္ခသည်တွေအတွက်နေရာထိုင်ခင်းပေးနိုင်ဖို့နဲ့အကူအညီပေးဖို့အတွက်တော်လေးအခက်အခဲဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပင်စားခရိုင်တွေကလက်ရှိနေတဲ့ကုတူပလောင်ဒုက္ခသည်စခန်းနာမှာမြေအေကနှစ်ထောင်ကျော်ဝန်းကျင်နေရာမှာအသက်ရောက်လာသူတွေအတွက်ခေါ်လို့ရေးစခန်းဖွင့်နိ ာဘက်ကအသက်ရောက်လာတဲ့ဒုက္ခတွေကိုလည်းတနင်္လာနေ့ကစတင်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကလက်ပွေနှိပ်ကိုယ်ရေးအချက်အလက်တွေရယူပြီးစည်ရင်းလုပ်နေပါတယ်။ဒီကနေ့အင်္ဂါနေ့မှာလည်းဝင်ကြီးချုပ်ရှိခါစီနာကကော့ခ်ဆစ်ဘဇားကဒုက္ခတွေစခန်းတွေကိုလာရောက်ဖို့ရှိနေပါတယ်။ခူလာသမဂ္ဂအထွေထွေညီလာခံမှမိန့်ခွန်းပြောတဲ့အခါရိုဟင်ဂျာကိစ္စကိုတင်ပြပြီးမြန်မာဘက်ကရိုဟင်ဂျာတွေကိုပြန်ခေါ်ဖို့ထပ်မံတောင်းဆိုမယ်လို့ဝင်ကြီးချုပ်ဟာစီနာကလွှတ်တော်မှာအင်္ဂါနေ့ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်ရေးနဲ့သူတို့ရဲ့လုံခြုံရေးအာမခံနိုင်ဖို့နိုင်ငံသားပေးရေးအတွက်တန်တမာရေးအရာဖိအားပေးဖို့အဆိုကိုလည်းဘင်္ဂလားဒေ့ရှ်လွှတ်တော်မှတင်းနာနေတုန်းကအတည်ပြုခဲ့ပါတယ်။တင်းနာနေကပဲနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင့်ဆွေနဲ့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးမိုဟာမက်ဆူဖီယာရာမန်တို့နေပြည်တော်မှာတွေ့ဆုံခဲ့ကြပါတယ်။မိနစ်50လောက်ကြာတဲ့တွေ့ဆုံမှုအတွင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကတည်ငြိမ်အေဂျီအေဆောင်ရွက်နေတဲ့အခြေအနေတွေ၊အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အခြေအနေတွေနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စတွေဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေကြသူတွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာဘက်ကတော့ဘင်္ဂါလီဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့ပဲသတ်မှတ်ပါရရှင
်။မဆုမျက်မွန်ပြပြသွားတာပါ။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာမနေ့တနင်္လာနေ့ကတောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ VOA သတင်းတောက်နိုင်ကွန်းအင်ကနေပြီးတော့ဒါနဲ့ပတ်သက်ပြီးသတင်းပေးပို့ထားပါရရှင်။
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စေးဦးဆောင်တဲ့ဖွဲ့ဟာဒီနေ့မနေ့ပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဦးဆောင်တဲ့ဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့အမျိုးသားပြန်လည်သိမြရေးနဲ့ငင်းချမ်းရေးပို့ဟုဌာနဒုတိယဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့ဖွဲ့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ညနေပိုင်းမှာတော့ဒုတိယတပ်မတော်ကာကွယ်ရေးဦးစည်းချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစူဝင်ဦးဆောင်တဲ့ဖွဲ့နဲ့နေပြည်တော်ဗရင်နောက်ခမ်းမမှာတွေ့ဆုံခဲ့ပါတယ်။ဒီကနေ့အစိုးရကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံမှုနဲ့ပတ်သက်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဘူမူကြီးဆိုင်းမင်းကအခုလိုပြောပါတယ
်ဒီကြားထဲမှာကျွန်တော်တို့ပြဿနာမဖြစ်အောင်ပြင်မာမှုတွေမဖြစ်အောင်ကျွန်တော်တို့လက်ဖက်ပြီးကြိုးစားမလဲဆိုတာတော့ကျွန်တော်တို့စတင်ပြီးတော့ညှိနှိုင်းတာပေါ့နော်ခုလက်တော့အချိန်ကြီးရတော့ကျွန်တော်တို့ရဲ့ပြင်မာမှုတွေပြေလျှော့နိုင်အောင်ဒီကိစ္စတွေကိုကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်ဒီစီဝါခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုံငန်းအကောင့်ထဲမှာပေါ်ဆောင်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့ဘလို့အကောင့်ထဲပေါ်ဆောင်နိုင်မလဲဆိုတဲ့ကိစ္စတွေကိုကျွန်တော်ဆွေးနွေးခဲ့ဖြစ်ပါတယ်။ပြီးတော့ကျွန်တော်ဖွံ့ဖြိုးရေးကဏ္ဍတွေလည်းဆွေးနွေးပြီးခဲ့ပါတယ
်။ဒီတိတ်ဆုံမှုမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရှမ်းပြည်နယ်အတွင်းမူရေးစေဝါတိုက်ဖျက်ရေးစီစဉ်အတွက်အကြံပြုဆွေးနွေးခဲ့တယ်လို့ဘူမူကြီးဆိုင်းမင်းကခုလိုဆက်ပြောပါတယ
်။မူရေးစေဝါလုပ်ငန်းနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကလည်းဒီဟာကိုအတခုအနေနဲ့ကျွန်တော်တို့အပြန်အလှန်ညှိနှိုင်းဆွေးနွေးကြတာဒီကိစ္စကျွန်တော်တို့ရဲ့တန်းစီအတွက်လည်းအန္တရာယ်ဖြစ်တယ်။ပြီးတော့ရှေ့ဆက်ကျွန်တော်တို့Human Resource တွေအတွက်လည်းကျွန်တော်တို့ဒီဟာပြဿနာတော်တော်ရှိနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပြီးပေါင်းဆောင်ရွက်နိုင်အောင်ကျွန်တော်အပြန်အလှန်ညှိနှိုင်းတော့ကြဖို့လည်းအကြံပြုထားတာဖြစ်ပါတယ်။
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဟာမြန်မာအစိုးရနဲ့ NCP ရက်စာချုပ်လက်မှတ်ရေးသူးထားတဲ့ဆိုပေမဲ့လည်းမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေအစဉ်လုံးလိုဖြစ်ပွားနေခဲ့ပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေဆက်လက်မဖြစ်ပွားဖို့ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာနှစ်ဖက်ဆွေးနွေးခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်မင်းကအခုလိုပြောပါတယ
်။နှစ်ဖက်ဆွေးနွေးမှုဖြစ်တယ်တက်ဆမှုဖြစ်တယ်ဆိုကြားရတဲ့ပြည်သူတွေကထိခိုက်တာတွေရှိတာပေါ့နော်။ဒါကြောင့်မို့ဒီကိစ္စတွေမဖြစ်အောင်နှစ်ဖက်ကလည်းဒီစီးတင်မှမှုတွေချော့ပင်းဖို့ကျွန်တော်တို့ဆက်တွေလမ်းကြောင်းတွေထားပြီးတော့ကျွန်တော်တို့အပြန်လှန်ဒီစီးပွားရေးတွေကိုဖြစ်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးကြီးနိုင်တာရှိပါတယ်
။ RCSS SSA အနေနဲ့ပြည်내စစ်နဲ့ပြည်ထောင်စုစစ်အပြစ်ခံရစရေးသဘောတူစာချုပ်မှာအစိုးရနဲ့အချက်30ချက်သဘောတူလက်မှတ်ရေးသွားပြီးမှလည်းတတ်တည်နေရာတတ်နေရာခြားသားရေးပိုင်းမှာရှင်းရှင်းလင်းလင်းသဘောတူထားတာမျိုးမရှိသေးပါဘူး။ဒီအတွက်ကြောင့်တပ်မတော်ကနေနိုင်မြေရှင်းလင်းရေးလှုပ်ဆောင်ရမှာနှစ်ဖက်သက်တွေစိတ်တိုက်မတွေ့ရေးအတွက်ဆက်ဆံရေးယုံတွေကနေတစ်ဆင့်ဆက်သွယ်သွားဖို့ညှိနှိုင်းဆွေးနွေးခဲ့ပါတယ်။ဒီကနေ့နိုင်ငံတော်ဆွေးရကုစလေဖွဲ့နဲ့တွေ့ဆုံမှုမှာတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စင်အသွေးမှုတုံးဗိုလ်မှူးကြီးဆိုင်ငိန်ဗိုလ်မှူးကြီးဆိုင်မဲဦးဆောင်ဖွဲ့တွေတက်ရောက်ခဲ့ပါတယ်။ RCSSSA ကောင်းဆောင်ပူဂျူကြီးရွှေစင်းနဲ့နိုင်ငံတော်တိုင်ပင်ကပို့ကူတောင်ဆန်းစုကြည်ပါဝင်နိုင်ငံတော်ဆွေရကိုယ်စားလှယ်ဖွဲ့သူနဲ့တွေ့ဆုံဆွေးနွေးနေတဲ့အချိန်တည်းမှာပဲဒီဗိုလ်မြို့နယ်ထက်က
RCSSSA ကရင်မျိုးရာစီယုတ်ကရန်ယူပါဝင်အဖွဲ့ရှိဖွဲ့သားမြန်မာဆွေရနဲ့ပြည်ခရရစေးရေးအစီအစာချုပ်လက်မှတ်ရေးသားပါတယ်ဒီထက်ကတောင်ပိုင်းရှမ်းပြည်သမတော်ဟာရန်ပန်ရန်ခံမြန်မာသမတော်နဲ့စီးရေးပဋိပက္ခတွေဖြစ်ပွားနေဆက်ဖြစ်ပြီးဒီလိုပဋိပက္ခဖြစ်စဉ်တွေကြောင့်ရွာသားတွေဖမ်းဆီးခံရမှုရက်ရွာကနေထွက်ပြေးတိမ်းရှောင်ရမှုတို့လည်းဖြစ်ပွားနေပါတယ်ခင်ဗျာပြည်ဦးမြန်မ နဲ့ ချီ တိဆုံခဲ့ရတယ်။ အစွန်းရောက် အကျန်းဖက်သမားတွေ တိုက်ခိုက်ခဲ့တဲ့ 16 နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်။ လွန်ခဲ့တဲ့ 2011 ခုနှစ်စက်တင်ဘာလ 17 ရက်နေ့မှာ American ပြည်ထောင်စုက New York နဲ့ Washington DC မြို့တော်ကြီးတွေကို အကျန်းဖက်သမားတွေ ဟာ တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ စက်တင်ဘာလ 17 ရက်နှစ်ပတ်လည်နေ့
ဝန်ထမ်းချင်းအထိမ့်မဲ့အခမ်းအနားတွေကိုလည်းအဲ့ဒီမြို့တွေမှာတစ်ချိန်တည်းကြံ့ပြိုင်နေတဲ့ကျင်းပခဲ့ပြီးတော့အကျန်းဖက်သမားတွေအတွက်ပုံအောင်စရာနေရာမရှိဘူးလို့အမေရိကန်သမ္မတထွန်ကလည်းပြောကြားခဲ့တာပါ။ဒီအကြောင်းကိုကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင်။အမေရိကန်မျိုးပေါ်မှာအဆိုးဝါးဆုံးကျန်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့16နှစ်မြောက်စက်တင်ဘာလ17ရက်နေ့ပတ
ရင်တက်ခဲ့ကြပါတယ်။စက်တမလ17ရက်မနေ့7နာရီ40ဟာနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးအဆောက်အဦနှစ်ခုတည်းကတစ်ခုကိုအယ်ခိုင်ဒါအကြမ်းဖက်သမားတွေကသူတို့ပြန်ပေးဆွဲထားတဲ့လေယာဉ်နဲ့ပထမဆုံးဝင်တိုက်ခဲ့တဲ့အချိန်မှာ23မိနစ်ကြာမှနောက်ထပ်အဆောက်အဦတစ်ခုကိုကြက်လေယာဉ်ဒစီးနဲ့ထပ်ပြီးတော့ဝင်တိုက်ခဲ့လို့ကမ္ဘာကုန်သွယ်ရေးမိုးမျှော်တိုက်ကြီးနှစ်ခုလုံးပျို့ကျပျက်စီးခဲ့ရပါတယ်။နယူးယောက်မြို့ကဝန်ထမ်းချင်းထိမှတ်ခန်းနာမှာအကြမ်းဖက်တိုက်ခိုက်ခံရလို့တေဆုံးခဲ့ကြတဲ့သူတွေရဲ့နာမည်တွေကိုဖတ်ကြားခဲ့ပါတယ
် Victoria Alvarez Brito
Telmo E. Alvier
Cesar Amaranto Alvier
ဝါရှင်တန်ဒီစီမြို့ရဲ့မြစ်တဖက်ကန်းက Pentagon American ကာကွယ်ရေးဝန်ကြီးဌာနလဲစက်တမလ17ရက်နေ့ကလေယာဉ်နဲ့ဝင်တိုက်ခံရတဲ့အထဲမှာတစ်ခုအပါဝင်ဖြစ်ပါတယ်မနေ့က Pentagon မှာပြုလုပ်ခဲ့တဲ့ဝန်ထမ်းချင်းထိမှတ်ခန်းနာမှာ American သမ္မတ Donald Trump တက်ရောက်ခဲ့ပြီးတော့စက်တမလ17ရက်နေ့ကြမ်းဖက်မှုဟာထိတ်လန့်ဒုံလုံးစရာကောင်းနေဆိုပေမဲ့လေဒီဖြစ်ဖြစ်ကအမေရိကန်ပြည်ထောင်စုကိုပို့ပြီးတော့ခိုင်မာတန်ဆွမ်းလာစေတယ်လို့ဆိုပါတယ
် On that day not only did the world change but we all changed
အဲ့ဒီနေ့ကကဘာတွေမကကျွန်တော်တို့အားလုံးပါပြောင်းလဲသွားခဲ့ကြတယ်ကျွန်တော်တို့ရဲ့ရင်ဆိုင်နေရတဲ့အမကောင်းဆိုးဝါးမှုရဲ့အတိတ်အနဲ့ကိုကျွန်တော်တို့မြင်ခဲ့ကြရတယ်ဒါပေမဲ့လည်းအဲ့ဒီလိုအမောင်ကျနေတဲ့ကာလမှာကျွန်တော်တို့တွေအစ်တစ်ဖန်ပြန်လဲစူးစီးခိုင်မာလာခဲ့ကြတယ်ကျွန်တော်တို့တွေရဲ့သဘောထားကွဲလွဲမှုတွေကလည်းဒီအချိန်မှာဘာမှမပြောပါလောက်အောင်တင်းငယ်သွားခဲ့ပြီးကျွန်တော်တို့တွေကြားကယင်းဤခိုင်မာမှုတွေကလည်းမကြုံစဖူးခိုင်မာလာခဲ့ကြတယ်ဒီနေ့ကျွန်တော်တို့ရပ်နေကြတဲ့နေရာတွေကတော့ကျွန်တော်တို့နိုင်ငံညီညွတ်ရေးနဲ့အားကောင်းခိုင်မာရေးစွန့်လွတ်ပေးဆပ်ခဲ့သူတွေရဲ့အထိတ်မှနေရာတွေပါပဲ
2000ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုရှေ့ဘက်ချမ်းပင်ဆာဗေးနီးယားပြည်နယ်ရှန့်စ်ဗေးလ်ဒေသကလေကွင်းထဲကိုအကြမ်းဖက်သမားတွေပြန်ပေးဆွဲထားတဲ့နောက်ထပ်လေယာဉ်တစ်စီးထိုးချပျက်စီးခဲ့ပါတယ်အဲ့ဒီလေကွင်းတွေကိုထိုးချခဲ့ရတာကအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေပြီဆိုတာကိုသဘောပေါက်လိုက်ကြတဲ့ခီးတွေဟာတမရအင်ဗျူတော်ဒါမှမဟုတ်လွှတ်တော်အစအဦးကိုဝင်တိုက်ဖို့ဝါရှင်တန်ဒီစီမြို့တော်စီကိုဥတီမောင်းနေနေတဲ့လေရင်ကိုအကြမ်းဖက်သမားတွေရဲ့လက်ကနေပြန်ရအောင်ကြိုးပမ်းခဲ့ကြပြီးတော့အကြမ်းဖက်သမားတွေကသူတို့အညံ့ခံမဲ့အစားလေရင်ကိုလေကွင်းထဲထိုးဆင်းခဲ့ကြတယ်လို့ယူဆရပါတယ်။အဲ့ဒီပင်ဆာဗေးနီးယားကဝန်ထမ်းချင်းထိမှတ်ခန်းနာကိုတော့အမေရိကန်ဒုတမရမိုက်ဖန့်စ်တက်ရောက်ခဲ့ပါတယ်။အကြမ်းဖက်သမားတွေပြန်ပေးဆွဲပြီးတော့တိုက်ခိုက်ခဲ့တဲ့လေရင်လေးစီးစလုံးမှာပါခဲ့ကြတဲ့သူတွေအားလုံးစက်တင်ဘာလ17ရက်နေ့ကတည်ဆုံးခဲ့ရပါတယ်။နယူးယောက်မြို့နယ်ပန်ဒဂွန်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနမှာလည်းလေရင်တွေနဲ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရလို့လူတွေအများပြားတည်ဆုံးခဲ့ရပါတယ်။အဲဒီနေ့တိုက်ခိုက်မှုတွေကြောင့်လူ3000လောက်အသက်ဆုံးရှုံးခဲ့ကြရတာပါ
။ဒါကတော့အမေရိကန်ပြည်ထောင်စုမှာ9/11 အကြမ်းဖက်တိုက်ခိုက်ခံရတဲ့နှစ်ပတ်လည်နေ့နဲ့ပတ်သက်ပြီးတော့ကိုကြောင်လင်ကပြောပြသွားတာပါ။မကြခင်မိနစ်ပိုင်းအတွင်းတင်ဆက်မဲ့ဒုတိယပိုင်းမှာတော့စီးပွားရေးကဏ္ဍအမေရိကန်တခွင်တုတ္တဆုံလင်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင
် DOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီပဲရှိပါပြီ။ဒီဝေမြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့အစီအစဉ်ကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com အပြင် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News တို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကလေးစမကြီးနဲ့ပတ်သက်ပြီးတော့ကြတော့ဒီသခင်တွေကတော့စုစုဝေါ်ကင်ကွတ်တာမရှိဘူးပေါ့နော်။ဘာလို့လဲဆိုတော့
ဒါကတော့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်။အဲဒီနောက်မှာတော့အမေရိကန်တခွင်တုတ္တဆုံလင်းအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုငူရင်းအာပေါ်မပြတ်ကိုဇော်ဝင်းလိုင်ကနေကောက်နှုတ်တင်ပြမှာပါရှင်
။ပထမဆုံးအနေနဲ့ကမ္ဘာအကြမ်းမဖက်လှုပ်ရှားမှုကြီးကိုစတင်ဦးဆောင်ခဲ့သူအိန္ဒိယခေါင်းဆောင်ကြီးမဟာတမဂန္ဒီရဲ့မိဖြစ်သူအဲလာဂန္ဒီကတခိုင်းပြည်နယ်မှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရင်းနဲ့မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးပေါ်ထွန်းအောင်လှုပ်ဆောင်ရေးတို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ထံစာရေးသားပေးပို့တဲ့အကြောင်းတောင်အာဖရိကနိုင်ငံထုတ် Sunday Times Online သတင်းစာမျက်နှာမှာတင်းလာနေ့ကဖော်ပြထားတဲ့ဆောင်းပါးကိုတင်ပြကြပါမယ်။ရခိုင်ပြည်နယ်အတွင်းအခြေအနေတွေလက်ရှိတဲ့ပိုဆိုးမသွားစေရေးနဲ့ဒုနဲ့တူရန်သူတပ်ဖွဲ့ပြုမှုဆက်ဆံကြမယ့်အခြေအနေတွေကရှောင်ရှားနိုင်ရေးအတွက်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ကလူတွေအပေါ်လူသားချင်းစာနာစွာနဲ့အကျဉ်းသာမေတ္တာထားပြီးပြုမှုဆက်ဆံရေးဒေါ်ဆန်းစုကြည်အနေနဲ့သူမမှာရှိနေတဲ့လုပ်ပန်권အာဏာကိုအတုံးချဖိအားပေးလှုပ်ဆောင်ဖို့အဲလာဂန္ဒီရဲ့စာထဲမှာဖော်ပြထားတယ်လို့ဆိုပါတယ်။အဲလာဂန္ဒီဟာတောင်အာဖရိကနိုင်ငံလွတ်တော်အမှဖြစ်1994ခုနှစ်ကနေ2004ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းတောင်အာဖရိကဖုန်းတော်ကြီးဒက်စမွန်တူတူကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ထံစာရေးသားပေးပို့ခဲ့ကြောင်း Sunday Times ရဲ့သတင်းမှာဖော်ပြထားပါတယ်။အပြည့်အစုံကိုတော့ www.timeslife.com.za မှာဖတ်ရှုနိုင်ပါတယ်။အခုဆက်ပြီး What is the future of the media in Myanmar? မြန်မာနိုင်ငံရဲ့ media အနာဂတ်အခြေအနေဘယ်လိုဖြစ်လာမလဲလို့ခေါင်းစဉ်ပေးထားတဲ့ Edward Parker ရဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ဗြိတိသျှလွတ်တော်အမအဟောင်းလည်းဖြစ်အတွေးခေါ်ပညာရှင်တဦးလည်းဖြစ်တဲ့ Edmund Burke ကမီဒီယာဟာစတုထမှန်နိုင်ဖြစ်တယ်လို့တချင်းကအမည်ပေးခေါ်ဆိုခဲ့တဲ့အတိုင်းမီဒီယာဟာဒီမိုကရေစီအသွင်ကူးပြောင်းရေးအပြင်အများပြည်သူတွေရဲ့အမြင်သဘောထားတွေကိုတင်ပြနိုင်ရေးအတွက်အရေးပါတဲ့အခန်းကဏ္ဍမှာရှိနေတာဖြစ်ကြောင်းဆောင်းပါးရှင်ကအစချီရေးသားထားပါတယ်။မဟုတ်မတရားလှုပ်ဆောင်နေတာတွေကိုစုံစမ်းဖော်ထုတ်ပြီးအမှန်တရားအတိုင်းတင်ပြနိုင်ရေးဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ပိုပြီးအရေးကြီးလာနေကြောင်းလဲဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ်။မြန်မာနိုင်ငံရဲ့မီဒီယာဖွံ့ဖြိုးမှုဟာလည်းအရေးပါတဲ့အချိန်ကာလကိုရောက်ရှိနေတယ်လို့ဆိုပါရစေ။အထူးသဖြင့်တော့နှစ်ပေါင်း60လောက်အာဏာရှင်စနစ်အောက်မှာနေလာခဲ့ရပြီးစင်စါဖျက်တမ်းမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုတွေကို2011ခုနှစ်မှာစတင်ခဲ့တာမှာတည်တာတဲ့မီဒီယာလွတ်လပ်ခွင့်နဲ့သတင်းမီဒီယာပိုင်းဆိုင်ရာဘက်မှဖွံ့ဖြိုးတိုးတက်မှုတွေရှိခဲ့တယ်ဆိုပေမဲ့လည်းအရင်ကရှိခဲ့တဲ့သတင်းမီဒီယာတွေအပေါ်ဖိနှိပ်တဲ့ဥပဒေတွေနဲ့ပြထန်းချက်တွေကိုအသုံးပြုပြီးသတင်းတောက်တွေနဲ့ဂျာနယ်တိုက်တွေအပေါ်ပြစ်မှတ်ထားတိုက်ခတ်မှုတွေလှုပ်ဆောင်နေစေဖြစ်တယ်လို့ဆိုပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနံ့ရလိုက်ပြီးသတင်းမီဒီယာလွတ်လပ်ခွင့်အရှင်ရလာတာကြောင့်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာအရင်ကအောက်ဆုံးအဆင့်မှာရှိခဲ့ရာကနိုင်ငံပေါင်း180ရှိတဲ့အထက်အဆင့်131အထိတိုးတက်လာခဲ့ကြောင်းကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့ရဲ့2019ခုနှစ်အစီအခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်း66ကာကြီးလိုလွတ်လပ်စွာပြောဆိုခွင့်ကိုကန့်တတ်တဲ့ဥပဒေတွေမြန်မာနိုင်ငံမှာရှိနေသေးတဲ့အတွက်မြန်မာနိုင်ငံရဲ့သတင်းမီဒီယာဟာအပြည့်အဝလွတ်လပ်တယ်လို့မဆိုနိုင်သေးဘူးလို့ဆောင်းပါးရှင်ကပြောပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလက်ရှိတဲ့ပုံပြဖွံ့ဖြိုးတိုးတက်ဖို့အတွက်ဥပဒေတွေနဲ့ကန့်တတ်ချက်တွေကိုပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့အွန်လိုင်းပေါ်မှာရုပ်တံရောစာသားနဲ့ပါပတာရဆောင်သတင်းတွေအစင်သင့်တင်ပေးနိုင်တဲ့မျိုးဆက်သစ်သတင်းတောက်တွေအများအပြားပေါ်ထွန်းလာအောင် ayon site lo song ja bo lo a chang le sama shin ga thauk pya ba de myama nang ngan atwin khama ji a phin tadin daw 9000 law shi ni be me a mya su ha tadin media tin nan ni ko tye win tet phu ja tu le mho phu lo le sama shin edward parker ga yee ta tha ba de khanya a phie so ngo do www.thediplomat.com online ma phat shu nai ma le
ကျွန်တော်ရှင်မဖျားဒီခိုင်ပြည်ထခါတကြောပြန်ဖြစ်လာရတဲ့အတူပဲမြန်မာနိုင်ငံထဲမှာဘာသာရေးအရာလူမျိုးရေးအရာအမိုးပွားပြောဆိုရေးသားမှုတွေလှုံ့ဆော်မှုတွေတော်လေးတွေ့လာပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အတူပဲဘာသာရေးအထူးဂရုနဲ့လူမျိုးရေးအကဲဆန့်မှုတွေကြုံလာရတာပါဒီအခြေအနေတွေဟာဘာကြောင့်လဲဘာသာရေးလူမျိုးရေးပြည်ထခါတွေကိုဘယ်လိုကျော်လွှားကြမလဲဒါမဲ့အင်
တရားလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းများလူလာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရစေခင်ဗျာ။
ဒီကနေ့အင်္ဂါနေ့ညအစီအစဉ်မှာတင်ဆက်မဲ့တိုက်ရိုက်လေးလိုက်မှာအချိန်မီပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုထုတ်လင်းမှာပါ။ရခိုင်ပြည်နယ်စစ်တွေမြို့မှာအိန္ဒိယဟုတ်ကဲ့အခုဒီမကြခင်စီးပွားရေးကဏ္ဍကိုဆက်လက်ထုတ်လင်းဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုအရင်ဆုံးထုတ်လင်းမှာပါ။ဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီနေ့မင်းတင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါလေ။စာလုံးပေါင်းက20ဆိုတာကတော့ကနန်း20ခုဆိုလို့ဒါတော့ရှင်များအတိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော့ရှင်များသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါလေမျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါလေ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြနောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်။ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြကြရအောင်
။ He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီဝေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နောက်ဖို့ပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့မလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
တလလတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်တင်ဆက်နေပါတယ်။ကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။အခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုထုတ်လင်းမှာပါ။
ရခိုင်ပြည်နယ်စစ်တွေမြို့မှာအိန္ဒိယနိုင်ငံကအကုန်ကြားခံတိစောက်ခဲ့တဲ့ကလက်တန်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းပေါ်ဒေသခံတွေဘက်ကအပြင်းထန်ကန့်ကွက်တာမျိုးရှိပေမဲ့ဒေသဖွံ့ဖြိုးရေးကိုဘယ်လောက်အထိအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာတော့မေကွန်းထုတ်နေကြဆဲဖြစ်ပါတယ်ဒီကလက်တန်စီမံကိန်းပေါ်ဒေသခံတွေရဲ့အမြင်သဘောထားတွေကိုစစ်တွေမြို့ကတက်ကြွလှုပ်ရှားသူကိုစော
ကစီမံကိန်းကတော်တော်လေးခီးရောက်နေပေါ့နော်အခုစနေပြီမလားဟိုအိန္ဒိယလည်းဟိုတော့တော်တော်ပြီးခဲ့တဲ့နလာသုံးလလောက်ကသူတင်မောတွေပါလေလူပြီးတော့စပြီးပြေးဆွဲတာတွေပါလုံနေပြီကြားတယ်လေဆိုတော့တော်တော်လေး functioning ဖြစ်နေပြီဆိုတော့အဆင့်ရောက်လာပြီဆိုတော့အခုကလဒန်စီမံကိန်းလက်ရှိအခြေအနေပေါ့အဲ့ဒါဘယ်လိုရှိလဲဆိုတော့ပြင်ပြောပါအောင်ဘယ်လောက်ထိခီးရောက်နေပြီ
ဟုတ်ကဲ့ကလဒန်စီမံကိန်းနဲ့ပတ်သက်ပြီးတော့ကြတော့ဒီစားခင်တွေကတော့ဆူဆူဝေါ်ကင်ခွတ်တာမရှိဘူးပေါ့နော်အဲဘာလို့ဆိုတော့ဒီဘာအဲ့ဒါကလည်းပဲနောက်ခံအကြောင်းအရာနည်းနည်းပါရှိတယ်ပေါ့အဲ့ဒါပါလို့ဆိုတော့အဲခိုင်းဒီမှာဒီပင်းလင်းဦးသိဖို့နေစကဲနိုင်လေစကဲကောင်းကောင်းမရှိတာကကြာလာပြီပေါ့အဲလောလောဆယ်ပါတော့ဒီရေဘုံဖက်ကဝင်လာတဲ့ဒီသိဖို့နေစကဲစကဲဟိုလေးပဲရှိတယ်အဲ့ဒါလည်းပဲကြာတော့ဟောင်းနေလာပြီအဲ့တော့ဒီစကဲကြီးကဟိုပုံပြီးတော့မှကြီးမတယ်နောက်ပြီးတော့မှသိဖို့ကြီးလေပုံပြီးတော့စကဲနိုင်နေတာရှိတယ်အဲဒီအိန္ဒိယသိဖို့နေအပြင်ပေါ့နော်ဟုတ်တော့ဒီဟင်းမများအဲတခြားသောနိုင်ငံသိမ်းဘောကြီးတွေများစကိနေလို့ရှိရင်ရခိုင်တာအတွက်အထောက်အပြုပေးအရှိမပေါ်လေအဲ့လိုမျိုးလင်းတေးသေးလေးတော့ဟိုရှိနေတဲ့ခါကျတော့ဟိုစိုးစိုးဘောကြီးခင်ွက်တာတော့မရှိကြဘူးဒါပေမဲ့ဟိုဘာတွေမျိုးတော့ရှိခဲ့လေဆိုတော့ဒီစကိနေရကဆေးရုံနဲ့အရင်နေကလွန်းနေနောက်ပြီးတော့မှအာဒီစကိကဒီနေရာနဲ့ဆက်လို့ရှိရင်စကိဘူးရဲ့ကွက်တစ်ခုမှပေါ်ပြီးတော့ဟိုဖြစ်တင်နေပေါ့လေအဲဆိုလို့ရှိရင်ပို့ပြီးတော့မှအဲ့ဒီတခြားနေရာမှာလည်းပဲပို့စီကပြီးတော့မှအဲမြို့ကျအေရီယာပို့ရှည်တဲ့တဖော်မျိုးဖြစ်တော့ပြီးတော့ပို့ပြီးတော့ထောက်ပြီးမဲ့ပို့ပြီးတော့မှထောက်ပြရတဲ့အများကြီးရှိပါတယ်
။အဲ့တော့ဟိုပေါ့အခုဒီကလဒန်စီမံကိန်းရှိတဲ့ဟိုအကောင့်ထဲပေါ်တဲ့နေရာ location ပေါ့နော်။အဲ့နေရာအပေါ်မှာဒီဒေသခံတွေကြားထဲမှာတိတ်ပြီးတော့သဘောမကျလာဘူးပေါ့
။ဟုတ်ကဲ့ဟုတ်ကဲ့
ကလကန်စီမံကိန်းကိုဦးစီးဦးရဲ့ဒီအကောင့်ထဲပေါ်တဲ့ဒီအိန္ဒိယနိုင်ငံအပေါ်မှာရောဒီဒေသခံတွေရဲ့အမြင်ကဘယ်လိုရှိလဲဒီအိန္ဒိယအစိုးရရဲ့ဒီရင်းနှီးမြှုပ်နှံမှုသူရဲ့လှုပ်ဆောင်မှုတွေအပေါ်မှာ
ဒီဟာကသူတို့ဒီဆောင်ရွက်မယ်နေတုံးစေကာလာသူတို့တာဝန်ယူဆောင်ရွက်မယ်တော့ဘာလို့သူတို့ဒီတာဝန်ဆောင်ရွက်ပြီးတော့မှသူတို့အဆုံးပြုမယ်နေတုံးစေကာလာမှာတော့ဒါတိဒါပြတာတော့ပြည့်စရာမလိုဘူးအဲသူတို့နိုင်ငံရဲ့အကျိုးစီးပွားအတွက်ကိုပဲရည်ယူပြီးတော့လုပ်တာဒေသခံတွေဒီဒီဒီနိုင်ငံအတွက်နောက်ပြီးတော့မိုးဒီပဲဒေသခံတွေအတွက်ကိုဟိုဘာမှဟိုသူတကယ်ကိုမြို့မိသားချင်းသားချူစီမိကိစ္စမျိုးဟိုပါလိမင်မဟုတ်ဘူးဆိုတာတော့တခေါက်ပေါက်ကြပါတယ်အဲဒါမှလည်းပဲတစ်ခါကလေးပဲဟိုအနေငယ်များတော့မြန်မာရှိတဲ့ရှိတယ်အဲဒါပါလေဆိုတော့ဒီကလဒဲစီမေကင်းကနေတစင်းဒီအိန္ဒိယနိုင်ငံမြောက်ပိုင်းကိုဟိုဒီကွန်ပူစီတပေါ်တဲ့အခါမှာအဲဟိုဒီအိန္ဒိယနိုင်ငံကော်ပိုရိတ်ကနေပြီးတော့မှအော်ကုန်တွေလေးပဲပါမယ်တချို့ကုန်တွေကြတော့ဒီဒေသတွင်းကလေးပဲစကုန်တွေကိုပူပိုးလို့ရမယ်ပြီးတော့ဒေသတွင်းမှာတချို့တော့ဒီလူငယ်တွေလေးပဲအဲစီဒီမူနေရရှိနိုင်တယ်ဆိုတော့ဟာမျိုးဟိုတွေ့ကြတယ်ဒါပေမဲ့ဒါကအနေပါဖြစ်မယ်အဓိကတော့အိန္ဒိယကတော့ဒါအိန္ဒိယရဲ့ဆိုမယ်အိန္ဒိယနိုင်ငံရဲ့အကျိုးကျေးဇူးတိုးကိုပဲအဓိကယူရမယ်ဆိုပြီးတော့မှဟိုစဉ်းစားကြပါတယ်ပြည်ထောင်နေတဲ့နေ့တွေမှာပဲဒီပြည်နေကြီးစုမွေးဆိုတဲ့ကိစ္စမျိုးအပိုင်းမှာလေးပဲဒါကအထောက်အပြုတော့မယ်ဆိုတဲ့ဟာလေးတွေ့ကြပါတယ
်သူကဒါဒီမှာငင်းအကြောင်းပြောလို့ရှိရင်အများအားဒီရခိုင်ပြည်နယ်ကထွက်တဲ့ကုန်ပစ္စည်းတွေဟိုအိန္ဒိယနိုင်ငံကလကတ္တာလိုမြို့ကြီးတွေအထိတည်ရမလားဓာတ်ရိုက်တင်ပို့ရောင်းချနိုင်မယ်ပါညာဆိုတော့သူတို့အများအားထက်တော်လေးရှိတယ်လေဆိုတော့အဲ့ဒီလိုအခွင့်အရေးရခိုင်ပြည်နယ်အတွက်ရလာပြီဆိုတော့ရခိုင်ပြည်နယ်အစိုးရကောဒေတာထွက်ကုန်နေတဘောကုန်ချမ်းကြီးပဲတဘောကစပားဆိုလဲစပားပြောဆန်ဆိုလဲဆန်ပဲဆိုလဲပဲကုန်ချမ်းကြီးပဲရောင်းချနေတာတဲ့ဒီဟိုပေါ့ value added ပေါ့နော်စောစောညီလေးတို့လာဒီမှာလာတော့လေ့လာသွားသလိုကုန်ပစ္စည်းရဲ့တန်ဖိုးပို့ပြီးမြင့်အောင်ကိုယ်ကုန်ပစ္စည်းတွေပို့ပြီးအယောင်းတွက်အောင်ဟိုဟိုပေါ့လုံနိုင်မှုအတွက်ပြည်နယ်အစိုးရပဲဖြစ်ဖြစ်ဗဟုအစိုးရပဲဖြစ်ဖြစ်ထောက်ပံ့ပေးတာအကူအညီပေးတာတွေရှိပြီလားတွေ့ရပြီလားဘယ်လိုလုပ်ကြမလဲရေရှိမှာ
အဲကျွန်တော်တို့ကဒီဟိုဟိုစကွင်းကြီးတာပေါ့လေဟိုတကယ်လို့များဒီစကင်ကြီးဟာအဲကျွန်တော်တို့ဒီကုန်ပစ္စည်းကျွန်တော်တို့ပြည်နယ်ရဲ့ကုန်ပစ္စည်းကဏ္ဍမှာအတောက်ပြပြီးတော့မှာစောစောကပြောတဲ့ကျွန်တော်တို့ဒါထုတ်ကုန်တွေကိုပြည်ရတဲ့လုပ်ပြီးတော့မှာပို့လိုက်မလားပေါ့ဒါပေမဲ့ဟို လည်းတွေ့ဖြစ်ခဲ့တဲ့ပုံစံတွေကိုစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဥပမာဆိုဥမာဒီတလောတော့ဖြစ်ခဲ့တဲ့ဒီမြန်မာနိုင်ငံကပုံမှန်ဝင်နေကြဒီပေးတွေပေါ့နော်ကလပ်ပေးမျိုးစုံပေါ့ဒီပေးမျိုးစုံတွေကိုအိန္ဒိယနေပြီးတော့မှဒီကိုတာတွေရှော့အဝေးကိုတာတွေရှော့လိုက်တာပေါ့ဒါပေမဲ့ဒီဖြစ်တဲ့ခါကျတော့ဟိုဒါဘာလို့ပြောလဲဆိုလို့ရှိရင်ဒီပုံမှန်နိုင်ငံနေနေရှိနေတဲ့ပုံမှန်ကုန်စည်မုန်းကိုတောင်မှအိန္ဒိယကသူရဲ့အကျိုးစီးပွားအတွက်ဆိုလို့ရှိရင်ဒါအဲ့တို့ဘာဥမမရှိပဲနေပေါ့နော်ဒီတို့အဲ့လိုမျိုးလို့လို့တော်တယ်ရှိတယ်ဆိုတဲ့ခါကျတော့ဒီသက်စင်ဒီတေချုံမင်းကုံတွေကိုတို့ခဏဒီကပို့ဆောင်ဖို့ဆိုတာကဒါဒီပြည်အစိုးရရဲ့အရင်ကျူစာအထုံးမှုတွေဟိုလွယ်တယ်နောက်ပြီးတော့မှဒါတွေကဘာအထူးကိုလွယ်နေဆိုတော့ဒီနိုင်ငံရှုခိတ္တစာချုပ်ပေါ့လေအဲ့စာချုပ်မှကူကတိတိကျကျပါနေဖို့လိုတယ်ဒါပေမဲ့တစ်ခါလေးပဲဟိုဒီဖက်ကဒီစီပွေးလုံးဝရှင်တွေကဘာကိုမြင်ချတလေဆိုတော့အဲ့လိုမျိုးတဖုံးမီကုံတွေတော့မဟုတ်ဘူး။ဒါပေမဲ့ဒေသကုံသူတို့နိုင်ငံဖက်ကလိုနေတဲ့ဒေသကုံတချို့ကတော့ဈေးကောင်းတွေရောင်းလို့ရသည်မေဆိုသေးတယ်။ပြီးတော့ကျွန်တော်ကြားရခင်ဗျ။
အခုလက်ရှိအနေအချိန်အထိကတော့ဒါဒေသကနေကြားထဲမှာအသိကျင်းအားအယမှုမရှိသေးဘူး။ကိုယ့်ဘက်ကလည်းဘာမှ available တဲ့ကုန်ပစ္စည်းတွေမထုတ်နိုင်သေးဘူးဆိုတဲ့အနေထားရှိနေတော့အဲ့လိုမျိုးဖြစ်လာအောင်အစိုးရပြည်내အစိုးရတည်းရတက်ဆိုင်နေတော့ဒီပြည်내အစိုးရအနေနဲ့ရောဘာတွေလုတ်ပေးနေပြီလဲပြည်내အစိုးရလုတ်ဆောင်မှုအပေါ်မှာရောအားရကျေနပ်မှုရှိသလားလုတ်ပေးတယ်ဆိုရင်ပေါ့နော
်အဲမရှိဘူးလုံးဝမရှိဘူးအခုကကျွန်တော်တို့ပြည်내အစိုးရကဒီကင်တာမဟုတ်ဘူးပေါ့နော်ကင်တာတော်များများမှာအနည်းချေနေရှိနေတာပေါ့ရှိနေတယ်နောက်တစ်ခုကအစိုးရပြောတယ်ကျွန်တော်တို့ပြပားကိုဒီကုန်ချောတိတ်ဖို့ဆိုတာကကျွန်တော်အင်မတီ infrastructure ပေါ့နော်ဒီအခြေခံအစောက်ပြင်ဆင်မှုတွေအများကြီးလိုတယ်ပေါ့နောက်ပြီးတော့မှဒီအရင်ဒီတက်ခင်တွေရဲ့ဒီအရင်နီးအော်ရနိုင်တဲ့ resource တွေအများကြီးစုစားဖို့လိုတယ်ပေါ့ဥပမာဆိုလို့ရှိရင် AI တိုင်းမှာဆိုလို့ရှိရင်တခြားဒီသူတွေတာထွက်တဲ့စားလုပ်ငန်းတွေနောက်ပြီးတော့မှဒီငါးဘွေငယ်တွေကိုတခြားနိုင်ငံတွေကဒီလုပ်ငန်းရှင်တွေနဲ့အဲဒီ company တွေနဲ့ဆက်စပ်ပြီးတော့ပုံပြီးတော့လိုလိုရဖို့အတွက်ကိုပြည်နယ်ဆိုတာတတိယဆောင်ဝင်တယ်ပေါ့ဒါကျွန်တော်သိနေရတာပဲအဲအခုထိကျွန်တော်တို့ရခိုင်ပြည်အစိုးရကအဲ့လိုမျိုးကိစ္စတစ်ခုခုဘယ်တော့မှမလုပ်ခဲ့သေးဘူးလို့ဖို့ပုံစံမျိုးလေးကျွန်တော်မချမိဘူး
ဒါကတော့ကိုစော်ဝင်းလာရဲ့အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။အခုဆက်လက်ပြီးတော့ကိုအောင်အောင်တင်ဆက်နေတဲ့အမေရိကန်တခွင်သုတဆုံလင်ကဏ္ဍကိုနားဆင်ရမှာပါ။
ပလုံလုပ်ငန်းဝင်ကဖြည့်ဆည်းမှုတွေကိုဖြေလျှော့ဖို့နဲ့ဒေသနာဘူသူတရရဖို့အမေရိကန်တွေအပန်းဖြေခီးထွက်လေရှိပါတယ်နယူးယောက်ပြည်နယ်ကခရီးသွားဗစ်တာမန်နျူအယ်က
ကျေးလက်မှာဆိုတော့ချန်ဂျယ်ကြီးတွေစိုက်ခင်းနေတာတမျောတခေါ်ပဲလေ
ဂွာဒီမာလာကရွှေပြောင်းချေချာနေထိုင်သူဗစ်တာမန်နျူအယ်ဟာမိသားစုတွေနဲ့အတူတက်တန်းအရှိကြဆုံးဒီအမျိုးသားဥယျာဉ်ကိုနယူးယောက်မြို့ကနေကမ်းမောင်းလာတာပ
ါ
တဘာဝအလှတွေမိသားစုတွေနဲ့အတူခီးသွွားလေးထောက်နောင်မျိုးဆက်တွေအထိလဲလက်ဆင့်ကမ်းပေးသွားခြင်းပါတယ်ကနေဒါနေဆက်မှာရှိတဲ့နိုင်ရကာရာရေတကွန်ကြီးကတော့တဘာဝအလှတွေနဲ့ဆွဲဆောင်တာကြောင့်မိသားစုမျိုးဆက်တွေနဲ့ကြီးပြီးဒီနေရာကိုအလဲလာကြပါတယ်နယူးယောက်ပြည်နယ်တဘာဝဥယျာဉ်ကအန်ဂျလာပါတီက
Any given day you can go out to Prospect Point and see everybody
ရေတကွန်ကရေတွေစီးကြနေတာကိုလာကြည့်ကြတဲ့ကဘာတဝန်းကလူတွေကိုအဲ့ဒီမှာတွေ့နိုင်ပါတယ်နိုင်ငံတကာဘာသာစကားတွေကိုလည်းကြားနိုင်ပါတယ်ကဘာကြီးထဲမှာဘာတွေပဲဖြစ်ဖြစ်ဒီနေရာကနေအားလုံးကိုအမြဲကြိုဆိုပါရယ
်အမေရိကန်ပြည်အောင်စုမှာလူမျိုးပေါင်းစုံနေထိုင်ကြတာကြောင့်လူမျိုးတိုင်းရဲ့အစားအစာတွေဝယ်ယူရရှိနိုင်ပေမဲ့တချို့တွေကတော့အိမ်ကနေယူလာကြပါရယ်နယူးဂျာစီပြည်နယ်ကအလယ်လာသူဆွန်ယွန်းခင်က
ကိုယ် try to bring like Korean food along
ကိုရီးယားအစားအစာတွေယူလာပါရယ်အမေရိကန်အစားအစာကိုတနေ့၃ချိန်လုံးမစားနိုင်ဘူးလေဒါကြောင့် ramen ခေါက်ဆွဲတွေနဲ့ကိုရီးယားစာတွေယူလာပါရယ်
တတလို့စားတဲ့အိန္ဒိယနယ်ပါ VJ မိသားစုဟာနိုင်ရာကာရာရေတကွန်ကိုရောက်ဖို့ကီလို350လောက်ကားမောင်းလာရတာပါဒီကြိမ်ဟာဒုတိယကြိမ်ဖြစ်ပြီးကလေးတွေကိုလိုက်ဖို့တယ်လို့သူကပြောပါတယ်ကားမောင်းရင်အိမ်ငယ်ရအောင်တချင်းဆိုလာခဲ့တယ်လို့လည်းဆိုပါတယ
် Do you want to sing because I don't have a good voice
Mujhko hai tujhse rabta
နိုင်ရာကာရာရေတကွန်ကိုကနေဒါပတ်ချန်းကနေလည်းကြည့်ရှုနိုင်ပါတယ်နိုင်ရာကာရာမြစ်ထဲကနေလည်းအပြော်သင်းမစီပီကြည့်လို့ရပါတယ်နိုင်ရာကာရာရေတကွန်ကိုသွားမယ်ဆိုရင်တော့မြန်မာပြည်ကရွှေပြောင်းချီချနေထိုင်သူများပြားရှိတဲ့ဘက်ဖဲလိုမျိုးလေးကိုဖြတ်သွားမှာပါဘက်ဖဲလိုမျိုးမှာနေထိုင်သူကိုပညာကနိုင်ရာကာရာရေတကွန်အကြောင်းအခုလို့ဆက်ပြောပြပါရယ
်သူကကမ္ဘာအကြီးဆုံးရေကွန်တွေကတစ်ခုပေါ့ဗျာအဲအဲ့ဒါလည်းပါတယ်အဲအရွယ်စားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နယ်နိမိတ်မှာတည်ရှိနေတာရောဟုတ်ပါပြီနယ်နိမိတ်မြင်းနေမှာတည်ရှိနေတာရော အဲ့လိုဟာတွေကြောင့်ပဲကျွန်တော်ထင်တယ
်ဟိုရေတကုံကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူသလိုဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပိုလှတယ်လို့ဟိုပြောကြတယ်နော်
ဟုတ်တယ်ဗျာကနေဒါဘက်ကကြည့်ရင်တော့ तू ကရေတကုံကြီးကိုတဲတဲ့ကြီးမြင်ရတာဟိုနည်းချင်းဆိုင်ကြီးအမေရိကန်ဘက်ကတော့ तू ကသူကအဲ့လိုပြောတဲတဲ့မြင်အောင်ဆိုဟိုကဝေးဝေးကနေပြီးတော့မှအဲ့ဒီဒီမြင်းအလဲစီတားဘို့ထိုးထားပြအဲ့အဲ့အဲ့ပေါ့နော်ကြည့်တယ်ဟိုဟာတကားမျှော်စင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးတယ်ကြည့်တော့တဲ့တဲ့မြင်ရကနေဒါဘက်ကရောတော့ကနေဒါဘက်ကအဲ့ရေကုံဘေးပတ်လန်းကိုသူတို့ကကောင်းတယ်သူတို့ဘက်ကပို့ပြီးခွင်လန်းတာရေကုံတဲ့တဲ့မြင်ပေါ့
ကနေဒါဘက်ကိုဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဗာတောက်ထားတဲ့ယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက enhanced travel license ကြီးအစင်းတာနိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲဒီ enhanced travel license နဲ့သွားလို့ရတယ်ဒါမှမဟုတ်ရင် passport ကရှိရင်သွားလို့ရတယ်ဒါမှမဟုတ်ရင်လည်း visa ပေါ့ဟိုပါပေါ့ passport book passport ပေါ့ဗျာအားနဲ့သွားလို့ရတယ်ဒီ green card ကျော်ကျန်တဲ့နိုင်ငံသားလို့ဖြစ်သေးတယ်ဟိုပါပေါ့ green card သမားတွေလည်းဟိုကနေဒါဘက်ကိုကူးလို့ရတယ်အဲဒါ green card မရှိဘူးဆိုရင်တော့ကူးလို့မရဘူးအနေဆုံး green card ကတော့ရှိရတယ်ကနေဒါဘက်ကိုကူးဖို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုပြပြီးတော့ထွက်သွားလိုက်ရုံပဲနော
်အဲဟုတ်တယ်သူကပြတ်ကတ်ပြပြီးထွက်သွားလိုက်မှလွယ်ပါလေအဲ့ဒါတ
ော့ဟုတ်ကဲ့
ပြန်ပြန်ဝင်လာနေနေခဲ့တာဒီဒါဘက်ကူးရင်တော့သူကသူကနေဒါဘက်လည်းသွားရင်သူကလွယ်တယ်စိတ်မရှိဘူးလို့ပြောကြတယ်စိတ်ကစစ်လည်းနဲ့နဲ့ပေါ့တော့ဟုတ်ပဲသွားတာ
What draws me to thyMighty water as it rolls over the edge. Fascination, I'm so inspired by that never-ending descent. Over the waterfall
နိုင်ငံကရေတကုံပေါ့လေဆိုတော့ဒီရေတကုံကြီးကဒီညအပတ်နဲ့နေ့ပတ်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အော်တမျိုးစီပဲဗျာဒါဟိုက night night ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မဟုတ်တော့ကနေဒါဘက်ကရေတကုံပြီးတက်လမ်းတစ်ချောင်းကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကြော်ပွဲစားတွေရောဟိုဟာတွေရောစားစောက်ဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကဘာလို့ကနေ nightlife view တော့တင်တာဘက်ကကြည့်ရင်ပို့လာတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချင်းရောက်တော့ရှိတဲ့ကက်ဆီနိုတို့တခြားဆိုင်တွေတော့အဲ့ဒါတော့ဒီရေကုန်ဘေးနဲ့မြေဘေးနဲ့နည်းနည်းအလှမ်းဝေးရတယ်မြေဘေးနည်းနည်းကြာတော့အမေပေါ်များကတော့လူကတော့နှစ်ဖက်လုံးများတယ်လူရကြီးကတော့ကနေလူရနေကင်းဘက်ကတော့ကျွန်တော်အမေရိကန်ဆိုင်ကပို့များတယ
်ဆိုတော့ဒီရေကုန်ကြာသွားတဲ့မြစ်ထဲဟူပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲတင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနှစ်ဖက်စလုံးကနေတင်မောသွားကြည့်ရတယ်ကနေဒါဘက်ချမ်းကလည်းတင်မောစီမီသွားကြည့်ရတယ်အာဒီအမေရိကန်ဘက်ကချမ်းကလည်းတင်မောစီသွားကြည့်ရတယ်ဒါတခါဘာဘာသူတို့တင်မောစီမယ်ဆိုရင်ဒီဘက်တခါလည်းဟိုဘယ်လိုပြောမလဲဘိုးကအင်ကြီးပါပါလေးခဲ့ရတယ်ကနေဒါဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်နိုင်ငံဖော်ရရင်တော့တင်မောကတော့စီးဖို့တင်တယ်သူကတင်မောစီလိုက်မှသူကအော်ရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့တော့ရေကုန်ကပေါ်ကနေရေကုန်ရေချတဲ့နေရာကြီးကိုငုတ်ကြည့်ရလို့ဖြစ်နေတယ်။တင်းမောစီလိုက်မှာအောက်ကနေပေါ်မော့ကြည့်ရတယ်ပြီးတော့တင်းမောကရေကုန်နားအနည်းဆုံးနေရာကိုကတ်သွားတယ်။အဲ့ဒီတကယ်ဟိုနိုင်ငံကအမေအမေရိကန်ဖောလို့လည်းခေါ်တယ်။သူကတော့ hot shoe ပေါ့နော်။ငင်းခွာပုံစံရှိတယ်လေ။ရေကုန်ကအကြီးကြီးပဲအဲ့ဒီဟာတင်းမောကအဲ့နာကတ်သွားတော့ဒီဘွားနေကြခင်ဗျာမော့ကြရင်ကိုပပတ်လည်းမှာရေကုန်ကြီးဝါးနေလို့ကြီးပဲဖြစ်သွားတယ်အရင်လာတင်မောစီ
းဟုတ်ကဲ့ဆိုတော့တင်မောစီးရဲ့ဟိုဟာသူအခါရောဘယ်လောက်လောက်ရှိလဲ
အစိတ်လောက်ပြရတယ
်ရေကုန်အကြောင်းလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေကုန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေကုန်ကတော့ဗျာပြောတာတော့သူကငငယ်တဲ့နှစ်1200လောက်ခဲ့ရပေါ့နော်ဒီ ice age ပေါ့ရေခဲခက်ခဲရအဲ့မှာကုံအကုံမှာရေခဲတွေစပြော်တော့အဲ့ရနေပြီးတော့အဲ့မြစ်ဖြစ်လာပြီးတော့အဲ့လိုမျိုးရေကုံဖြစ်လာပါတော့အဲ့မြစ်လမ်းကြောင်းနဲ့ရေကုံပုံစံတွေကတော့အချင်းကြာနေမြတ်ဖြစ်ပြောင်းလာကြည့်လာလိုက်မယ်အဲ့လိုတော့ရှိတယ်ပေါ့နော
်။ဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
။ပြောရရင်ဒီကောင်လဲဒီရေကုံလဲဟိုပါတော့ဟိုကဘာအံပေါ်ထဲမှာတစ်ခုပါတယ်လေ။အဲ့တစ်ချက်နဲ့လည်းလူတွေကတော်တော်များများလာကြည့်ကြရတယ်ခင်ဗျာ။
အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်။တောတာရှင်များခင်ဗျာ။ပါကစ္စတန်နိုင်ငံအစ္စလာမဘတ်နဲ့ရဝါပင်ဒီမှာရှိတဲ့တက္ကသိုလ်တွေနဲ့ကောလိပ်ကျောင်းတွေကကျောင်းသူကျောင်းသား400ကျော်ဟာပါကစ္စတန်လူငယ်တွေရဲ့မူရစီဝါစန့်ကျင်မျိုးဆက်နဲ့လူအဖွဲ့အစည်းတွေတိဆောက်ရေးဆိုပြီးတော့ခေါင်းစဉ်တက်ပြီးစက်တင်ဘာလ2ရက်နေ့မှာကျင်းပခဲ့တဲ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်။ဒီအစီအစဉ်ကပါကစ္စတန်နိုင်ငံအတွင်းမူရစီဝါရဲ့လွှမ်းမိုးမှုခံခဲ့ရတဲ့ဘဝရောက်မသွားအောင်ကြောင်းသားတွေကိုပညာပေးပါတယ်။ဒီပွဲကိုဖျက်မြောက်စေဖို့အတွက်အမေရိကန်ပြည်ထောင်စုတန်ရုံးကနေအထောက်ပံ့ပေးခဲ့ပြီးပါကစ္စတန်ပြည်ထရေးဝန်ကြီးဌာနနဲ့မူရစီဝါတက်ဖြည့်ဌာနပါကစ္စတန် US Alumni Network PUAN တို့ကပူးပေါင်းပြီးတော့ဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။ကိုယ့်ရဲ့ပတ်ဝန်းကျင်အတိုင်းဝိုင်းအတွင်းမှာလူမှုဝန်ထမ်းစိတ်ဓာတ်နဲ့ပါဝင်ကူညီဆောင်ရွက်ပေးကြဖို့အမေရိကန်တန်ရုံးရဲ့ယာယီဒုတိယအကြီးအကဲ Jeffrey Sexton ကပြောဆိုပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့လေလာတင်ယူမှုတွေအရပတ်ဝန်းကျင်လူမှုဘဝရှင်သန်အားကောင်းစေဖို့အတွက်ထိရောက်အောင်လှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာတွေ့နေရပါပြီ။အားလုံးနဲ့တက်ဆိုင်တဲ့အရာတွေအတွက်လူအတိုင်းဝိုင်းဟာညီညွတ်မှုရှိကြပါမယ်။လူမှုအတိုင်းဝိုင်းကလူတွေတက်ကြွလှုပ်ရှားဖို့တောင်းဆိုနေပါတယ်။လူငယ်တွေရဲ့အမြင်နဲ့တမူထူးခြားတဲ့ပါကစ္စတန်နိုင်ငံကြီးကိုဖန်တီးနိုင်တယ်ဆိုတာကိုခမည်းတော်ပြသနိုင်ကြပါတယ်လို့လူငယ်ပရိသတ်ကသူကပြောကြားခဲ့ပါတယ်။အမေရိကန်တန်ရုံးရဲ့နိုင်ငံတကာမူရစေဝအရေးယူဆောင်ရွက်ရေးဌာန INL ညွှန်ကြားရေးမှူးရေမွန်ချီကိုနက်ဂရွန်ကပါကစ္စတန်နိုင်ငံတော်ဝန်မူရစေဆွဲသူတွေပြန်လည်ပြုစုထူထောင်ပေးရေးမှာ INL အနေနဲ့အကူအညီပေးနိုင်တဲ့အခမ်းအနားနဲ့မူရစီဝါနဲ့ပတ်သက်တဲ့အသိပညာပေးလှုပ်ဆောင်မှုတွေကိုပက်တွန်ခွာနဲ့စန်ဒါခရိုင်နေမှာပြုလုပ်ပေးဖို့ဆွေးနွေးခဲ့ပါတယ်။တရားမဝင်စီဝါတွေရဲ့အန္တရာယ်ကြီးမှုနဲ့ပတ်သက်ပြီးတော့မျှဝေအသိပေးဖို့ကျွန်တော်တို့အားလုံးမှာတာဝန်ရှိတယ်လို့မစ္စတာနက်ဂရွန်ကပြောဆိုပါတယ်။ပြည်ထရေးနဲ့မူရစီဝါထင်းချုပ်ရေးဆိုင်ရာဝန်ကြီးမိုဟာမက်ဘာလက်အာရမန်ကလည်းကျောင်းသူကျောင်းသားတွေကိုအမှားစကားပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံတို့ရဲ့တရားမဝင်မူရစီဝါကူးတန်းရောင်းဝယ်မှုတိုက်ဖျက်ရေးတန်ဖိုးချန်ချမှတ်ထားမှုကိုအမေရိကန်တန်ယုံနဲ့ပါကစ္စတန်ပြည်ထရေးမူရစီဝါဆိုင်ရာထိန်းချုပ်ရေးဝန်ကြီးဌာနတို့ကပြသခဲ့ကြတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံနဲ့လက်တွဲပြီးတော့မူရစီဝါတိုက်ဖျက်ရေးလှုပ်ဆောင်ခွင့်ရတဲ့အပေါ်မှာအမေရိကန်အစိုးရကဝမ်းမြောက်ဂုဏ်ယူလျက်ရှိပါတယ်။မူရစီဝါပြဿနာဟာအမေရိကန်နဲ့ပါကစ္စတန်နှစ်နိုင်ငံသာမကကဘာကြီးကိုပါအန္တရာယ်ပေးနေတဲ့အရာဖြစ်ကြောင်းပါခင်ဗျာ
။ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါရှင်။အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါ။အမေရိကန်ဒီတော်စုမှာစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှု16နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာအကြမ်းဖက်သမားတွေဗမာမှာပုံအောင်နေလို့မရဘူးလို့ဒေါ်နယ်ထရမ့်သမ္မတဒေါ်နယ်ထရမ့်ကပြောကြခဲ့ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။မြန်မာနိုင်ငံကလုံခြုံရေးအာဏာပိုင်တွေအနေနဲ့တရားဥပဒေကိုလေးစားလိုက်နာဖို့အကြမ်းဖက်မှုရပ်ဖို့နဲ့လူမှုအတိုင်းဝိုင်းအလုံးကအရက်သားတွေနေရဆွန့်ခွာနေရတဲ့အခြေအနေချက်အောင်လုပ်ဖို့အတွက်အိမ်မြူတော်ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းမြန်မာအစိုးရကအကောင့်ထဲပေါ်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကအတူတွဲဆောင်ရွက်ဖို့လေအင်ဂျီရောကတင်းလာနေကထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်မြန်မာအစိုးရအနေနဲ့လည်းဒီခါမှာမြန်မာအစိုးရအနေနဲ့လည်းဒီပြဿနာဖြစ်နေတဲ့နေရာတွေစီကိုသတင်းမီဒီယာတွေသွားခွင့်ပြုဖို့အတွက်ကိုတိုက်တွန်းထားပါတယ်ဩဂတ်စ်လ25ရက်နေ့ကလုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်မှာမြန်မာနိုင်ငံကနေပြီးတော့ဒီလူပေါင်း3သိန်းလောက်နေရဆွန့်ခွာထွက်ပြေးနေရတဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေတဲ့အပေါ်မှာအင်ပတန်ဆိုးရိမ်နေလို့ဒီနေ့လာနေတော့ကအင်ပြူတော်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူဆေရာဆန်ဒါစ်ကလည်းပြောကြားသွားပါတယ်။ဒီလုံခြုံရေးစခန်းတွေပေါ်တိုက်ခိုက်ခဲ့မှုနဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေတဲ့အပေါ်မှာလည်းထပ်မံဖြစ်တဲ့ရှုံချကြောင်းကိုအင်ပြူတော်ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေအများအပြားနဲ့ဒီတခြားလူနည်းစုတွေနေရက်ကနေပြီးတော့ဆွန့်ခွာထွက်ပြေးနေရတာနဲ့မတရားဖိနှိပ်ခံရနေတာကြောင့်ဒီမြန်မာလုံခြုံရေးတပ်တွေဟာအရသားတွေကိုအကာအကွယ်မပေးဘူးဆိုတာပြသနေတယ်လို့လည်းအဲ့ဒီကြေညာချက်ထဲမှာပြောထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေသိရတဲ့အရသားတွေကဒီတရားလက်လွတ်တပ်ဖြတ်မှုတွေလုပ်နေတာရွာတွေမိရှုနေတဲ့
ဆိုတဲ့ဆက်ဆွဲချက်တွေကြောင့်ထိတ်လန့်ရတယ်လို့လည်းအင်ဂျူဒိုရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
ကျေးဇူးပါရှင်သတင်းအချင်းချက်ကိုမဆုမြတ်မုံကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်အင်္ဂါနေ့နဲ့ခင်းဗီဒီယိုမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.